တရုတ်ဝန်ပေါင်းကုမ္ပဏီဟာအနီးနားကျေးရွာတွေအထိကုမ္ပဏီရဲ့ဂျင်းနီထုတ်လုပ်ရေးလုပ်ငန်းခွင်ကိုချဲ့ယူလာနေတဲ့အတွက်စကိုင်းတိုင်းတဲကလက်နက်ကင်တွေနဲ့သပိတ်အင်အားစုတွေကဒီရပိုင်တဲမှာပဲကန့်ကွက်စာတွေထုတ်ပြန်ခဲ့ကြပါတယ်ဒါပေမဲ့ဝမ်ပေါင်းကုမ္ပဏီကဒါကိုလှစ်လူရှုပြီးစစ်ကောင်စီဘက်ကလုံခြုံရေးအင်အားအများအပြားရယူပြီးဒီနေ့ဩဂုတ်လ14ရက်အထိနယ်မြေတွေကိုတိုးချဲ့ယူနေပါတယ်ဖြူစော်ရီအယောက်300နဲ့တိုက်ခိုက်ရေးနဲ့လက်နက်ကြီးပစ်ကူအင်ဂျင်နီယာတပ်တွေကစုစုပေါင်းအင်အား900လောက်ကိုဝမ်ပေါင်းကုမ္ပဏီပတ်ဝန်းကျင်မှာဖြစ်တင်းထားတဲ့အကြောင်းစလင်းကြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဗိုလ်စစ်နိုင်ကပြောပါတယ်ဒါအပြင်တရုတ်စစ်သားတွေလည်းလက်နက်ကင်အပြည့်စုံနဲ့ရောက်နေပြီးအခြေအနေတင်းမာနေတာကြောင့်မကြာခင်တိုက်ပွဲကြီးကြီးမားမားဖြစ်လာနိုင်တယ်လို့လည်းသူကပြောပါတယ်
။လွန်ခဲ့တဲ့နှစ်နာရီကြီးကောင်ကနေပြီးတော့တရုတ်စစ်သားတွေပါဒီမှာလုံခြုံရေးလာပြီးတဲ့ဒါမျိုးလုပ်လာတယ်ဗျ။အော်တရုတ်အစ်မနဲ့တရုတ်ယူနီဖောင်းနဲ့တရုတ်စစ်သားယူနီဖောင်းဝမ်ပေါင်းကုမ္ပဏီနဲ့နိုင်စင်နဂေါ်ရဲ့ရှေ့ရတရုတ်တွေရဲ့အဆောက်အဦတွေကိုဝင်လာတယ်ဟုတ်။ဒါ90လောက်ယူလာတယ်။ဒါပေမဲ့လူကြောက်တော့လုံခြုံရေးကြတာကြီးဖြစ်လာရင်ဒီကောင်လုံးကိုအဲ့ပွဲစီလိုလိုအပြည့်ချတာလဲကျွန်တော်တို့ကဒီကောင်းနေတဲ့မှာမဟုတ်တော့ဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီသူတို့လုံလုံချတာကိုကြောက်နေမယ်ဆိုရင်စရကျွန်တော်လက်နက်ကန်လမ်းကိုရေးချက်ပြီးမှာမဟုတ်ဘူး
။ဒေသခံပြည်သူကာကွယ်ရေး PDF အဖွဲ့30ကျော်ကဝမ်ပေါင်းကုမ္ပဏီကိုတိုက်ခိုက်ဖို့လက်နက်ကြီးအကူအညီတွေကိုမဟာမိတ်တွေစီကရယူထားပြီးဖြစ်တယ်လို့လည်းဗိုလ်စစ်နိုင်ကပြောပါတယ်
။ဒီဝမ်ပေါင်းကုမ္ပဏီရဲ့သူ့လုံနဲ့သူ့ကိုရေးယူဖို့တော့ကျွန်တော်လူပယ်အင်အားစုတွေစုစည်းပြီးတော့ဒီတော့လက်နက်ကြီးအဖွဲ့တွေကိုအကူအညီတောင်းနေကြတာ။မကြခင်မှာကျွန်တော်ပေးဆောင်ရမှုကြီးကြီးမားမားတခုလှုပ်ဆောင်မှုတွေပြင်နေကြဗျ။ဘယ်နေမှာလဲကျွန်တော်လက်နက်ကြီးကိုတောင်းထားရဆိုတော့ပြောလို့တော့ဒါပေါ့နော်။ဒီလောက်တော့ဒီကြီးကတော့ရောက်ပြီးပါပြီကျွန်တော်မန္တလေးဆက်နေတယ်။ကျွန်တော်တို့လက်ထဲကိုပိုင်ဆိုင်ထားပြီပေါ့နော်။အဲ့တော့အချိန်ကြီးကျွန်တော်ကောက်ခုမှာ
မန္တလေးစကိုင်းရွှေဘိုဝက်လက်မုံရွာဘူးတလင်6ဦးမြောင်းမြိုင်မကွေးတိုင်းရောမျိုးစောမျိုးစတဲ့ဒေသအစုံကလက်နက်ကင်အဖွဲ့30ကျော်ကလက်နက်ကြီးပစ်ကူတွေအကူအညီရထားကြောင်းပြောပါတယ်လက်ရှိမှာမြေပြင်တပိတ်ကော်မတီတွေကတရုတ်အစိုးရကိုဆန္ဒပြတောင်းဆိုနေပြီးနိုင်ငံရေးနည်းနဲ့စစ်ပွဲကိုရှောင်ရှားဖို့ကြိုးပမ်းနေကြောင်းတပိတ်ကော်မတီတချို့က VOA ကိုပြောပါတယ်ဝမ်ပေါင်းကုမ္ပဏီကခြံစည်းရိုးကိုဆက်ခတ်နေမယ်တရုတ်အစိုးရကလည်းရင်ငုံနှုတ်ပိတ်ဆက်ရှိနေမယ်ဆိုရင်တော့တိုက်ပွဲကအမှန်တကယ်ရှိလာလိမ့်မယ်လို့သူကပြောပါတယ်ပြည်တွင်းကလက်နက်ကိုင်အဖွဲ့တွေကပြည်ပရင်းနှီးမြှုပ်နှံမှုတွေကိုထိခိုက်အောင်မလုပ်ရဘူးလို့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်တွေကသတိပေးထားပါတယ်။စကိုင်းတိုင်းကလက်နက်ကိုင်တွေကတော့ Federal Snitch ကိုတိစောက်မယ်ဆိုရင်ဒီထုတ်ပြန်ချက်ဟာမြောက်ပိုင်းလက်နက်ကိုင်တွေရဲ့ဒေသအတွက်သာအကျိုးပြုပြီးစကိုင်းတိုင်းမှာတော့ဒေသအကျိုးမဖြစ်နိုင်ဘူးဆိုရင်လက်ခံနိုင်မှာမဟုတ်ကြောင်းပြန်လည်တုံ့ပြန်ထားပါတယ်။
ကြောက်တော့ဗျာကျွန်တော်ပြောချင်တာဒီလိုပြုတ်ကုန်ပြီနဲ့ပြုတ်နိုင်ငံသားကြီးနဲ့ပြုတ်တန်ရုံးတော့ကျွန်တော်တိုက်ရိုက်ပြောချင်တာကျွန်တော်တို့တိုင်းမှာတန်ရာသာသူပေါ်မယ်ဆိုကျွန်တော်တို့တိုင်းကြီးရဲ့ဒုစီပါကိုလည်းကြည့်ပါအောင်ကိုဒုစီပါပဲကိုမကြည့်ပါနဲ့အဲ့လိုမျိုးလေးတော့ကျွန်တော်တဲပြောချင်တယ်ကကျွန်တော်တိုင်းကြီးပေါ်မှာလာပြီးတော့ကိုပြေထုတ်တာတော့ကျွန်တော်တို့ကလုံးဝလက်ခံပြတ်တိုက်ကြည့်နေမှာမဟုတ်ဘူးဆိုတာလေးတော့ကြောက်ဖြစ်တာ
စစ်ကောင်စီရဲ့သကိုင်းတိုင်းပြောခွင့်ရတန်ရာသာရေးရဝန်ကြီးဌာနကတော့တရုတ်စစ်သားတွေရောက်လာတယ်ဆိုတာမဟုတ်ကြောင်းနဲ့အဲ့ဒီလိုဝင်လာလို့မရကြောင်းပြောပါတယ်
ဘယ်ဘက်ကနေလဲလဲလဲစကြရလာတယ်မဟုတ်ပါဘူးအဲ့ဒီတိုင်းကနိုင်ငံတကာလူမျိုးရတာမဟုတ်ပါဘူးသူကြီးအခြေခံယူခဲ့တဲ့ကိစ္စသူတို့မှတ်ပြီးထားတဲ့ဒီရီယာနယ်နိမိတ်ကိုပဲလုံခြုံရေးခက်ချင်းဖြစ်ပါလိမ့်မယ်ဟိုသူတို့ပြောလို့ခက်လို့မရပါဘူးကျွန်တော်ဒီကအစိုးရဒီကအဖွဲ့ကြီးအောက်ရှိတယ်လက်မခံဘူးလက်မခံရဘူးလည်းလုံးပါဘူးနော်ဒါတစ်ချက်ပါအမှန်ကတော့သွားလို့လာလို့ရပါတယ်ကျွန်တော်တို့ပြည်သူတွေသောပေါက်ကနေကြတာတွေ၊ပြည်ညာတွေရောင်းဝယ်နေကြတာတွေ၊ကုန်စည်တောင်းရောင်းမှုတွေရှိပါတယ်
။ပြီးခဲ့တဲ့2022ခုနှစ်ဇွန်လ22ရက်နေ့ကလည်းသကိုင်းတိုင်းကလက်နက်ကင်အဖွဲ့ပေါင်းစုံကဝမ်ပေါင်းကျင်းနီကုမ္ပဏီပိုင်တဲ့ area တဲကိုအဝေးပစ်ဘုံ200ကျော်နဲ့ပစ်ခတ်ခဲ့ပါတယ်။ဝမ်ပေါင်းကုမ္ပဏီကိုလုံခြုံရေးယူပေးထားတဲ့စစ်ကောင်စီတပ်တွေကကျေးရွာတွေကိုမီးရှို့ခဲ့တဲ့အတွက်ဒါကိုတုံ့ပြန်တာလို့သကိုင်းတိုင်းကလက်နက်ကင်တွေက VOA ကိုပြောခဲ့ပါတယ်။အဲ့ဒီတုန်းကဘယ်အဖွဲ့အစည်းကလှုပ်ဆောင်တယ်လို့တရုတ်ကုမ္ပဏီဘက်ကတိတိကျကျမစွဆွဲခဲ့ပေမဲ့ဖြစ်လာနိုင်တဲ့နောက်ဆက်တွဲဆိုးကျိုးတွေကိုတော့တရုတ်ကုမ္ပဏီဘက်ကကြေညာချက်ထုတ်ပြီးသတိပေးခဲ့ပါတယ်။သူတို့အနေနဲ့ကျင်းနီထုတ်လုပ်တာကိုလက်ရှိမှာရန်နာထားမယ်လို့ကြေညာချက်မှာဖော်ပြထားပေမဲ့ကျင်းနီစီမံကိန်းကဆက်လဲပတ်နေပြီးကျင်းနီတည်ယူတဲ့လမ်းတစ်လျှောက်ကိုလည်းစစ်ကောင်စီကလုံခြုံရေးပေးထားတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ။